ရုရှားရဲ့ချင်းချောင်းမှုနဲ့အမေရိကန်ရဲ့အကူအညီတွေမတိကျမရေရာချိန်မှာဥရောပအနေနဲ့ကိုယ့်အကူကိုပေးစုစည်းတဲ့တောက်ဖွဲ့တစ်ခုတည်ထောင်ဖို့လိုနေပြီလို့ယူကရိန်းသမ္မတဇယ်လင်စကီးကပြောကြားလိုက်ပါတယ်။ကမ္ဘာလုံခြုံရေးကိစ္စကိုဂျာမနီနိုင်ငံမြူးနစ်မှာဆွေးနွေးနေတဲ့မြူးနစ်လုံခြုံရေးညီလာခံမှာဗလိုဒီမာဇယ်လင်စကီးကဒီကနေ့မိန်ကွန်းပြောကြားရမှာထည့်သွင်းပြောကြားတိုက်တွန်းခဲ့တာဖြစ်ပါတယ်။ဥရောပတောက်ဖွဲ့ကိုဖွဲ့စည်းရပါမယ်။ဒါမှဥရောပရဲ့အနာဂတ်ဟာဥရောပတိုက်သားတွေအပေါ်မှာပဲမိကိုအားထားနိုင်မှာဖြစ်ပြီးဥရောပအတွက်ဆုံးဖြတ်ချက်တွေကိုလည်းဥရောပကပဲဆုံးဖြတ်နိုင်မှာဖြစ်တယ်လို့သမ္မတဇယ်လင်စကီးကပြောပါတယ်။ရုရှားသမ္မတပူတင်နဲ့အမေရိကန်သမ္မတထရန့်တို့ဖုန်းနဲ့ဆက်သွယ်ပြောဆိုပြီးယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်နေတဲ့စစ်ပွဲအဆုံးသတ်နိုင်ဖို့ဂျာဝင်ညှိနှိုင်းမဲ့သမ္မတထရန့်ကအကြောင်းသမ္မတထရန့်ကပြောကြားပါတယ်။ယူကရိန်းနဲ့ဆိုင်တဲ့ညှိနှိုင်းဆွေးနွေးမှုမှာယူကရိန်းဘာမှဖြစ်မယ်ဆိုတာကိုသမ္မတဇယ်လင်စကီးကဒီနေ့အချိန်ချင်းပြောဆိုခဲ့ပါတယ်။ယူကရိန်းရဲ့နောက်ကွယ်မှာဘယ်လိုမှအပေးအယူလုပ်ညှိနှိုင်းတာမျိုးကိုလက်ခံမှာမဟုတ်ဘူးလို့သူကပြောဆိုပါရယ်အမေရိကန်ကာကွယ်ရေးဝန်ကြီး PTHS ကဖိကတဲ့ရပိုင်းကနေတိုကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာပြောဆိုရမှာတော့ယူကရိန်းအနေနဲ့ရုရှားစတင်မကျူးကျော်ခင်2014ခုနှစ်မတိုင်မီကနယ်မြေမျိုးပြန်ရဖို့နဲ့နေတိုအဖွဲ့ဝင်ဖြစ်ဖို့ဆိုတာလက်တွေ့မကျဘူးလို့ပြောဆိုခဲ့ပါရယ်